ုကစီမံကိန်းပြန်ဆမယ်ဆိုတော့စီမံကိန်းကဘယ်တော့ပြန်ဆမယ်လို့ဦးတန်းစင်တို့သိထားလဲ
။ဟောကျွန်တော်တို့သိကြတော့မီဒီယာတွေမှာပါတဲ့အင်တာဗျူးတွေကတော့ဧပြီလလောက်မှာပြန်ဆမယ်ပေါ့နော်။အဲ့လောက်တော့အကြံပြုသိထားပါတယ်ခင်ဗျာ
။ဟောဘယ်တော့နေရရက်ထားတာလဲ။ဘာကြောင့်ရက်ထားတာလဲ
။စီမံကိန်းတော့ကျွန်တော်တို့2023နောက်ပိုင်းလောက်နေစပြီးတော့ဒီကြားထဲမှာပါမှအကောင့်တွေပုံမမရှိဘူးပေါ့နော်အရင်ထားတဲ့ဆိုရယ်သဘောမျိုးဖြစ်နေတာပေါ့ဆိုတော့ဘာကြောင့်ရထားလဲဆိုရယ်အကြောင်းကြီးကတော့ငါဒီစီမံကိန်းဟိုစားဆောင်တဲ့ project ချိန်နဲ့နေပြီးစပြီးတော့အခုချိန်ထိဒီဟိုလုံလောက်တဲ့အာရင်းနှီးမြှုပ်နှံလက်တွေကိုမဖိတ်ခေါ်နိုင်တာပေါ့ဗျာပြီးနောက်တစ်ခုကတက်တနာကအောက်ချီမှာဒီဒေတာခံနေတဲ့နေရာပိုင်ဆိုင်မှုဟိုအငင်းပွားမှုပြဿနာတွေပြီးလို့ရှိရင်ငါစီမံကိန်းနဲ့ပတ်သက်ပြီးတော့ဝင်လိမ့်မြတာမှုမရှိတဲ့ဟိုအချက်တွေကြောင့်လို့အဓိကအဲ့ဒီဟာကိုညင်ပါတယ
်ဟုတ်အခုအထိကသူတို့လုတာက2008ကနေစပြီးတော့လက်မှတ်ထိုးတယ်2019မှာအပြီးဆိုတော့အခုကဘယ်အဆင့်ထိရောက်နေပြီလို့ကိုတန့်စင်တို့သိထားလဲ
အမှန်တော့ဒီကနေဦးတော့2008ခုနှစ်မှာဒီအီတလီယန်ထိုင်းနဲ့မြန်မာဆိုရ MOU ထိုးပြီးတော့ဒီအကောင့်တက်ပေါ်ရဲ့ပထမစီမံကိန်းပလန်ပေါ့ဒီဒီထိုင်းဘက်ကဒီအီတလီယန်ထိုင်းဘက်ကိုမြေတက်ကနေပြီးတော့အဆိုပြုထားတဲ့အစီအစဉ်တိုင်းဆိုလို့ရှိရင်အထမအဆင့်ရဲ့ဟိုကနဦးအလုပ်တွေလောက်ပဲလုပ်နိုင်သေးတဲ့အခြေအနေမျိုးကျွန်တော်တွေ့တယ်။ဒီပထမအဆင့်အတွက်မှာဒီစီမံကိန်းတွေကတော့အချိန်နဲ့ဆက်ဖြတ်သွားမယ်။ဟိုဖောက်တဲ့လမ်းပါတယ်။ပြီးလို့ရှိရင်ဒီရေနဲ့ရှိကံပါမယ်။ပြီးလို့ရှိရင်ဒါအပိဆက်ရုံလို့ဒီလောင်တမန်စီမံကိန်းတို့အဲ့လိုမျိုးတွေပါတယ်။ဆိုတော့ကျွန်တော်တို့နှင်းမြေကတော်တော်များများတော့လုံးဝအကောင့်တွေပုံနိုင်မှုမရှိသေးတာတွေ့ရပါတော့။ဥပမာလမ်းတော့ဖောက်ပြီးပြီ။တော်တော်လည်းပဲကျွန်တော်တို့ဒီမြေသားလမ်းအဆင့်မရှိသေးတော့
โอเคစီမံကိန်းနဲ့ပတ်သက်ပြီးတော့ဖွဲ့ပေါင်းစုကနေပြီးတော့တောင်းဆိုထားတဲ့စာထဲမှာလည်းပဲအဓိကအချက်၅ချက်ကိုထောက်ထားတယ်အဲ့ထက်မှဒီလေယာဉ်မြေပြဿနာတွေဟလာအဲ့ဒါတွေကိုဖြေရှင်းဖို့ဆိုတော့ဒီမှာလေယာဉ်မြေပြဿနာမြေကတွေအများကြီးတင်းစည်းခံရတာဒီပြဿနာတွေကကိုတန်းစင်တို့ပြောသလိုအလုံးစုံအပြည့်အဝဖြေရှင်းလို့ရနိုင်ပါမလား
တကယ်တော့ကျွန်တော်တို့ဒီခုနဒီနောက်တောင်းဆိုထားအချက်တွေမှာလည်းပါတယ်เนาะဥပမာဒေတာခံတွေရဲ့ဆိုင်တဲ့သဘောထားနဲ့သူတို့ကျေဟိုပါပူပေါင်းပါဝင်မှုသူတို့ရဲ့အဆုံးဖြတ်ချက်ချတဲ့ဟိုဖြစ်စဉ်မှာပါဝင်နိုင်တွင်ကကျွန်တော်ချင်းနဲ့အရေးကြီးတယ်ပေါ့။ဘာကြောင့်လဲဆိုတော့200 square kilometer ဒီဧကအထက်ကျွန်တော်တို့5,000လောက်ဟို area ကြီးထဲမှာရွာတွေဥယျာဉ်ချမ်းပြေတကယ်တော့အများကြီးပါနေတယ်ပေါ့။ဆိုတော့ဒီဟာတွေကိုတကယ်နဲ့ဟိုကြောင်းရွှေ့ပြီးတော့နေရာအခြားစားပေးချရတယ်။ပြောသလောက်မလွယ်တဲ့ကိစ္စပေါ့။ပြီးရင်ဒီ data ခံနေရတော့သူ့ရဲ့လူရင်းစာကြည့်နေရတဲ့နေပြီးတော့အလုံးစားခဲ့ပြီးတော့နေရာအတွက်ကိုကြောင်းရွှေ့ဖို့ရောတကယ်ဖြစ်နိုင်ပါမလားပေါ့နော်ဒီအပြည့်တရားမျှတမှုရှိတဲ့ကိစ္စတစ်ခုလားဆိုတော့ကျွန်တော်တို့ကအစိုးရအနေနဲ့ပြန်စဉ်းစားဖို့လိုပါတယ်ဆိုတော့ဒီလိုနေရာမျိုးမှာခုနကဒီဆန္ဒသဘောထားတော့ဒေသခံတွေနဲ့တိုက်ပင်ပြီးတော့သူတို့ရဲ့ဒီထုတ်ပြန်တဲ့အတိုင်းပဲဆိုတော့သူတို့ဒီလိုက်ပြီးတော့အကောင့်ထဲပေါ်တင်လို့ချင်တယ
်ဟုတ်ကဲ့ခင်ဗျဆိုတော့ဒီစီမံကိန်းကအကြီးပဲအမေရိကန်ဒေါ်လာတန်ပေါင်း1600လောက်သုံးပြီးတော့လုပ်မဲ့စီမံကိန်းကြီးဆိုတော့တကယ်ကဒီစီမံကိန်းကြီးအောင်မြင်ဖြစ်ရင်ကောဒေသတွေနောက်ဆုံးတိုင်းပြည်တွေတကယ်အကျိုးရှိတဲ့အခြေအနေရောက်မလာနိုင်ဘူးလားခင်ဗျ။
ဒီအဓိကတော့ကျွန်တော်တို့သုံးသပ်တာဒီစီမံကိန်းကဟိုပတ်စံဒီကြီးဘလောက်ရင်းနှီးမြှုပ်နှံမယ်ဆိုတာအထက်ဒီစီမံကိန်းမှာပါတည်ယူလုပ်ရုံနဲ့အပမ်းလေးပြီးလို့ရှိတယ်ဆိုတာလည်းဒီသားရဲ့ဒီဘလောက်ကြီးအခုဖြစ်စီမလဲဆိုတဲ့အချက်ကကျွန်တော်ထင်တယ်ဟိုအရေးကြီးရပါ။အဲ့တော့ဒီစီမံကိန်းမူလအစီအစဉ်မှာဟိုကြည့်လို့ရှိရင်ကျွန်တော် labor intensive ဖြစ်တဲ့ခုနကဒီအလုပ်တာဥကြီးအများကြီးလုပ်တဲ့အဆက်ရုံမျိုးစားမျိုးတွေကိုမတွေ့ရဘူး။အဓိကရေနံဓာတ်ဥဆက်ရုံမျိုးစားတွေပေါ့။အဲ့တော့ရေနံဓာတ်ဥဆက်ရုံမျိုးစားလည်းဘာကြောင့်ဒီစီမံကိန်းမှာချက်သွင်းပြီးတော့ဒီလျှောက်ချင်လဲဆိုလို့ရှိရင်ဒီတိုင်းနိုင်ငံမှာကြာလို့ရှိရင်ဒီဥပဒေအလုပ်ထုံးလုပ်နေတွေကကျင်းချက်တဲ့အတွက်ဒီနိုင်ငံမှာဒီလိုညီညာမှုပမာဏဒီများတဲ့ဆက်ရုံမျိုးစားရတာဟိုချပြီးတော့ဒီလျှောက်ဖို့အတွက်တိတ်မလွယ်ဘူးတော့ဘူးဒီဥပဒေအစည်းအဝေးတင်းကျက်တဲ့ခါကျတော့ဒါမျိုးကမှနိုင်ငံမှာဒီလာလုပ်ရှင်တဲ့အတွက်ဒီစီမံကိန်းဒီဆက်မှုစုစီမံကိန်းကမှဒီအဓိကအဖြစ်ကျွန်တော်ရေငန်ဓာတ်ရင်းဆက်ရုံမျိုးစားတွေပဲအခြေပြုပြီးတော့ဒီဒီဇိုင်းလုပ်တာတွေ့ရပေါ့နော်ဆိုတော့ဟိုအလုပ်အခွင့်အလမ်းနဲ့ပတ်သက်ပြီးခုနဒေတာရှိပိုင်းနဲ့ပတ်သက်ပြီးတော့ပြောလို့ရှိရင်ကျွန်တော်တို့ဒီတိုင်းအဓိကဟိုကြီးပွားရေးလုပ်ငန်းကြတော့ဒီစာကျူးရေးကိုရေလုပ်ငန်းလို့ရှိရပေါ့နော်ဆိုတော့ဒါနဲ့ပတ်သက်တဲ့ဟိုဆက်ရုံမျိုးစားတွေကြတော့ဟိုဒီကြစာကြီးမတွေ့ရဘူးဆိုတော့ထိုင်းမှာရွှေပြောင်းလုပ်ဒီမှာနေလည်းအလုပ်တော့လုပ်တဲ့လူတွေကလည်း မာချိုင်တို့ဘာတို့မှာဒီရေထွက်ကုန်ပစ္စည်းလုပ်ငန်းတွေမှာကျွန်တော်တွားလုပ်ကြတယ်တော့ဒီရေတရားသာသာလည်းဒီမှာနိုင်ငံတွားတဲ့ရေတရားသာသာပဲလူလည်းဘာနိုင်ငံတွားပြီးတော့လုပ်တဲ့ဒီလုပ်သားတွေပဲဆိုတော့ဒီလိုဆက်ရုံမျိုးစားတွေတာမြန်မာနိုင်ငံမှာဖြစ်လာရင်တော့ကျွန်တော်တို့ဒီလူတွေအတွက်ရောခုနကဒီတိုင်းပစ္စည်းဘွားတွေအတွက်ရောကျွန်တော်တို့အကျိုးရှိမယ်လို့ပြောလို့ရတယ်ဒီလိုမျိုးခုနကဒီ data ရဲ့မူလရှိပွားရေးနဲ့ဟိုသဟဇာတမဖြစ်တဲ့ဟာမျိုးခုနကဒီလုပ်သားရင်အများကြီးမခံအံ့နိုင်တဲ့ဆက်ရုံမျိုးစားတွေကြီးပဲဆိုရင်တော့ကျွန်တော်တို့ဒီအချင်းတော့ဟိုပြောတော့အကောင်းလာမှာတော့မဟုတ်ဘူးလို့ဆို
ဟုတ်ကဲ့ဆိုတော့အစိုးရဘက်ကနေပြီးတော့ဟလာတတိုင်းပြည်လုံးဖွံ့ဖြိုးတိုးတက်ရေးအတွက်ဒီစီမံကိန်းကိုဆက်ပြီးတော့အကောင့်ထဲပေါ်မယ်ဆိုရင်ကောဘယ်လိုတွေဆက်ဖြစ်လာနိုင်တယ်လို့ကိုသန့်စင်တို့ခန့်မှန်းလဲ
ဒီအခုကတော့အကောင့်ထဲပေါ်မယ်လို့ဆိုလာတဲ့အတွက်ကျွန်တော်ဘက်ကလည်းဒီဒီဖောက်ရှိခုနေလောက်ကနေစားဖို့အဲဒီတဲ့ဟုတ်အလေးလာတော့တက်ခဲ့တယ်ဒီစီတီဒေတာလုပ်ခဲ့တယ်ဒီချက်ကြီးကိုခဏချောက်ပြီးတော့ဒီအစိုးရကဒီမှာငွေပြန်အောင်ထည့်ဖို့ကိုစဉ်းစားမယ်ဆိုရင်တော့ဒီအချက်၅ချက်ကတော့အရေးကြီးတယ်ပေါ့ဒီအချက်၅ချက်ကိုမဖြစ်မနေဒီပြန်သုံးသပ်ပြီးတော့လုပ်နိုင်မှသာခုနကဒီအရင်ဖြစ်ခဲ့တဲ့ပြဿနာမျိုးတွေကိုရှောင်လွှဲနိုင်မယ်ဆိုပြီးတော့ကျွန်တော်တို့ကဒီအရေးကြီးတဲ့အကြံပြုချက်နေနဲ့ကျွန်တော်ထုတ်ပြန်ခြင်းဖြစ်ပါတယ်ဆိုတော့ဒီအလုပ်ချင်းမလုပ်ချင်းဆုံးဖြတ်ချင်းမဖြတ်ချင်းရတော့ခုနကဒီအစိုးရနဲ့ဒီသက်ဆိုင်ဒေသခံပြည်သူတွေအချင်းချင်းကြားထဲမှာကျွန်တော်ပြန်လည်ပြီးတော့ဆွေးနွေးညနေရမယ်ကိစ္စလို့ကျွန်တော်မြင်တယ်ဒါပေမဲ့ဒီဟာကိုပြန်လုပ်ဖို့စဉ်းစားမယ်ဆိုရင်တော့ကျွန်တော်တို့ဒီအတန်ပြည့်ချက်အထက်မှာပါတယ်ဒီမှာချက်ကတော့ဒီမဖြစ်မနေစဉ်းစားထားဖို့အရေးကြီးပါတယ်